မေရိကန်သမ္မတကိုယ်စားလှယ်လောင်ရှင်ပြိုင်မှုမှာထိကနေပြေးနေတဲ့ပုဂ္ဂိုလ်ကြီးကဘယ်လ်ဂျန်နိုင်ငံဘရပ်ဆဲမ်မြို့မှာလူတွေတိုက်စုံမှုတွေရှိခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲအကြမ်းဖက်ချင်းချောက်မှုတွေကိုအကောင်းဆုံးဘလုံနည်းတွေနဲ့တိုက်တွယ်ဖြစ်ရှင်းသင့်တယ်ဆိုပြီးအယူဆအမျိုးမျိုးကိုပြောဆိုခဲ့ကြပါတယ်။ Republican Partyကိုယ်စားလှယ်အကြရှိကပြင်းနေတဲ့အင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းဘက်ကဘယ်ဂျီယံမှာဖမ်းမိခဲ့တဲ့ပဲရစ်အကြမ်းဖက်သမားဆာလာအဗ်ဒါဆလမ်ကိုညှဉ်းပန်းနှိပ်စက်တာအပအဝင်ပြည်မြင့်ဌာနစစ်ဆေးမှုများနဲ့ဤတွေကိုအာဏာပိုင်တွေကတုံးခဲ့မယ်ဆိုရင်အနည်းဆုံး31ယောက်သေပြီးနောက်ထပ်လည်း281ယောက်ဒဏ်ရာတွေရရှိခဲ့တဲ့ဘရပ်ဆဲမ်မြို့ကအကြမ်းဖက်တိုက်ခိုက်မှုကိုကာကွယ်နိုင်တယ်လို့ပြောဆိုခဲ့ပါတယ်။အဗ်ဒါဆလမ်ဟာစုံစမ်းစစ်ဆေးမှုများမှုတွေကိုဖြစ်ကြားခဲ့တဲ့အကြောင်းသတင်းတွေထွက်ခဲ့ပေမဲ့မစ္စတာထရမ့်ကညှဉ်းပန်းနှိပ်စက်မှပဲမြန်မြန်ဆန်ဆန်ဖြေလိမ့်မယ်လို့ CNN ရုပ်သံသတင်းဌာနကိုပြောကြားခဲ့တာဖြစ်ပါတယ်။သူရဲ့အဓိကပြိုင်မဲ့ဖြစ်တဲ့ Texas ပြည်နယ်အထက်လွှတ်တော်မှာ Ted Cruz ကတော့ Al-Qaeda နဲ့အိုင်ရဲ့အစွန်းရောက်အုပ်စုတွေအကောင်တဲ့နိုင်ငံတွေကနေနောက်ထပ်ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုကိုဝင်ကွင်းပြုဖို့ကိစ္စရပ်ဆိုင်းထားဖို့တောင်းဆိုခဲ့ပါတယ်။အဲဒီလိုတောင်းဆိုမှုကိုသူ့အနေနဲ့ထောက်ခံကြောင်းလဲ Donald Trump ကပြောပါတယ်။ Democratic Party ဘက်မှာရှေ့ကနေပြင်းနေသူနိုင်ငံခြားရေးဝန်ကြီးကောင် Hillary Clinton ကတော့ Donald Trump ရဲ့ပြောဆိုချက်တွေကိုရှုတ်ချခဲ့ပြီးသမ္မတတယောက်ဖြစ်တယ်မဟုတ်ပဲနိုင်ငံတော်စစ်တင်တာပဋိချုပ်အဖြစ်လဲတာဝန်ယူရမယ့်သူတယောက်ကိုရွေးချယ်ရမယ့်အချိန်မှာလူတွေအထက်တလန့်ဖြစ်အောင်လုံဆော်တဲ့ခေါင်းဆောင်မျိုးမရှိသင့်ဘူးလို့ပြောဆိုခဲ့ပါတယ်။